ောက်တိုဘာလ17ရက်တောက်ကြနေ့ဥပုသ္စာဖြည့်သင်ခန်းစာဖြစ်ပါတယ်။ဝိညာဉ်တော်စာပေဖြစ်တဲ့ Ichi Huai Prophets and Kings စာမျက်နှာ629နဲ့630မှာဆိုလို့ရှိရင်ဘယ်လိုမျိုးဖော်ပြထားလဲဆိုတော့နေဟမိဟာဆူတောင်းခြင်းအမှုကိုဦးစားပေးတဲ့သူတူဦးဖြစ်ပါတယ်။နေဟမိဟာမိမိရဲ့လူမျိုးအတွက်အသက်ရှင်နေထိုင်တဲ့သူဖြစ်ပါတယ်။သို့တော့ဆူတောင်းခြင်းပြုတဲ့အခါမှာတန်ရှင်းနဲ့ရွေချက်တစ်ခုသူ့ရဲ့စိတ်ထဲမှာဝင်လာပါတယ်။ရှင်ဘုရင်ရဲ့ခွင့်ပြုမိန့်ကိုသာရရှိမယ်ဆိုရင်သူ့ရဲ့လူမျိုးအတွက်နဲ့ယေရုရှလင်မြို့ရိုးကိုပြန်လည်တည်ဆောက်ဖို့ပစ္စည်းပစ္စယဒဇာပလာနဲ့လိုအပ်သမျှကိုရရှိပြီးတော့ယေရုရှလင်မြို့နဲ့ဣသေလလူမျိုးတွေပြန်လည်ခိုင်မာတောင်းတင်းလာဖို့လှုံ့ဆော်ပေးမှာဖြစ်ပါတယ်။ဒီအပြင်အရှင်မင်းကြီးရဲ့စိတ်ကိုတိုးထိစေဖို့သူဆုတောင်းပါတယ်။သူ့ရဲ့အကြံအစီထမ်းမြောက်စေဖို့အတွက်ဖြစ်ပါတယ်။ကိုတော်ကျွန်ကိုယနေ့ကောင်းကြီးပေးတော်မူပါ။ဤလူရှိမှမျက်နှာရမည်အကြောင်းကေမတနာတော်မူပါဆိုပြီးတော့နေဟမိဆူတောင်းပါတယ်။နေဟမိဟာဆူတောင်းနေရင်းနဲ့ရှင်မြင်ထံကအခွင့်အရေးကိုတောင်းဆိုဖို့အချိန်လေးလစောင့်ခဲ့ရပါတယ်ဆိုပြီးတော့ဝိညာဉ်တော်စာပေဖော်ပြချက်အဖြစ်တောက်ကြနေ့ဥပုသ္စာဖြည့်သင်ခန်းစာကဖော်ပြပေးထားပါတယ်။ဥပုသ္စာဖြည့်သင်ခန်းစာနှစ်ကတော့ဒီလောက်ပဲဖြစ်ပါတယ်။ဥပုသ္စာဖြည့်အစစင်တဆက်သူကျွန်တော်ဆက်ဆောက်ပါ။ကျမ်းနာတော်သူရောက်စီတိုင်းဝိညာဉ်ခွန်အားနဲ့ပြည့်ဝကြပါစေ။ကျေးဇူးတင်ပါတယ်။